ဗြိတိန်ဘီယင်မာကြီးအလစ်စဘက်ကွယ်လွန်ခဲ့တာတစ်နှစ်ပြည့်ထိမ့်မှတ်ဖြစ်တော်ဝင်မိသားစုတွေနဲ့ဗြိတိန်ပြည်သူတွေဟာကွယ်လွန်သူဘီယင်မာကြီးကိုဂုံပြုဂါရဝပြုခဲ့ကြပါတယ်အလစ်စဘက်ဘီယင်မာကြီးရဲ့ရိုက်အရာကိုဆက်ခံခဲ့တဲ့အကြီးဆုံးသားချားစ်ဘီယင်နဲ့မိဖုရားကယ်မီလာတို့ဟာစကော့တလန်ကဘယ်မိုရယ်အနီးကဖျားကြောင်းတစ်ခုမှာဘီယင်မာကြီးအတွက်တီးတန့်ဝတ်ပြုဆူတောင်းခဲ့ကြပါတယ်တခါဗြိတိန်နိုင်ငံတဝမ်းမှာတော့ချားစ်ဘီယင်နန်းတက်တဲ့နှစ်ပတ်လည်အထိမ့်မှတ်ဖြစ်တနတ်တွေပြစ်ပေါက်ဂုံပြုနေကြပါတယ်ချားစ်ဘီယင်ဟာမေရော့အလစ်စဘက်ဘီယင်မာကြီးရဲ့အရင်ကပြည်သူကိုမထုတ်ပြန်သေးတဲ့ဓာတ်ပုံတစ်ပုံနဲ့တူဆိုရှယ်မီဒီယာပေါ်မှာဂုံပြုစကားဆိုခဲ့ပြီးဒီတစ်နှစ်အတွင်းမှာသူနဲ့မိဖုရားတို့အပေါ်ချစ်ချင်းမေတ္တာနဲ့ထောက်ခံမှုတွေပြည်သူလူထုကိုထူးခြေစွတင်ကြောင်းပြောခဲ့ပါတယ်သက်တော်96နှစ်အရွယ်မနေ့စက်တင်ဘာ8ရက်ကစကော့တလန်ကဘယ်မိုရယ်ရဲတိုက်မှာနယ်ယောက်ဆန်ကန်ကုန်ခဲ့ချိန်မှာဘီယင်မာကြီးဟာဗြိတိန်ထိနှံကိုစိုးစံခဲ့တာ10ဆနှစ်ခုနှစ်ခုကြာမြင့်ခဲ့ပါတယ်တဖက်မှာလည်းဒီသတင်းပတ်ထုတ်ပြန်ခဲ့တဲ့စတန်တခုမှာဗြိတိန်နိုင်ငံသား62ရာခိုင်နှုန်းကတော်ဝင်မိသားစုကိုထောက်ခံကြောင်းပြသခဲ့ပေမဲ့အဲ့ထက်မှာအသက်18နှစ်နဲ့24နှစ်အရွယ်လူငယ်တွေထဲမှာတော့30ရာခိုင်နှုန်းကပဲထောက်ခံကြောင်းဆိုထားပါတယ်ခင်ဗျာ